အီရန်နိုင်ငံဟာနောက်အင်အားကြီးနိုင်ငံတွေနဲ့ချိုးဆိုထားတဲ့တဒန်းနှစ်နှစ်ရှိနျူကလ িয়ার သဘောတူစာချုပ်ပါသဘောတူညီချက်တွေအတိုင်းလိုင်းနာလုံးဆောင်ခြင်းမရှိဘူးလို့ဆိုပြီးအီရန်ဆိုင်ရာတင်းမာတဲ့မဟာဗျူဟာသီးတစ်ခုကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချပြလိုက်ပါတယ်။အဲဒီအထက်မှာအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်မဲ့လမ်းကြောင်းပေါ်မရောက်အောင်တားဆီးရေးနောက်ထပ်ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့လည်းပါဝင်ပါတယ်။အီရန်စိုးရရဲ့ရန်လူတွေလိုရက်တွေကိုရင်ဆိုင်ဖို့နဲ့အီရန်နိုင်ငံအနေနဲ့ဘယ်တော့မှကျွန်တော်ဆိုလိုတာဘယ်တော့မှနျူကလ িয়ার လက်နက်ရမသွားစေဘူးအဓိကလှုပ်ဆောင်မယ့်အချက်တွေနဲ့အတူကျွန်တော်တို့ရဲ့မဟာဗျူဟာကိုဒီကနေ့ကြီးညာပါတယ်လို့တောက်ကြနေကသမရအင်ဗျူတော်ကနေတနိုင်ငံလုံးကိုရုပ်မြင်သံကြားကနေထုတ်လွှင့်တဲ့မိန့်ခွန်းမှာသမရကပြောတော်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်၅နိုင်ငံဂျာမနီနိုင်ငံဥရောပသမဂ္ဂတို့နဲ့အီရန်နိုင်ငံအကြား2015ခုနှစ်ကရယူထားတဲ့သဘောတူညီချက်ကနေနှုတ်ထွက်မယ်လို့တော့သမရထရမ်ကထပ်ပြောမသွားတော့ပါဘူးဒါပေမဲ့သဘောတူစာချုပ်ပါအချက်တွေအတိုင်းအီရန်ကလိုက်နာလုဆောင်နေတယ်ဆိုတော့ကိုဆက်ပြီးအတိအမှတ်ပြုပေးတာမျိုးမလုပ်တော့တာကြောင့်နောက်ထပ်ရေးယူလုဆောင်မှုလိုမလို့ဆိုတော့ကိုကွန်ကရစ်လွှတ်တော်အနေနဲ့ရပ်ပေါင်း60အတွင်းဆုံးဖြတ်လုဆောင်ရတော့မှာဖြစ်ပါတယ်